အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။အစိုးရတက်တဲ့ KNU ကရင်တပ်ဖွဲ့အဖြစ်ခတ်ရစဲဖို့သဘောတူထားတာရှင်းနေရှိခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့ကရင်ပြည်နယ်မြောက်ပိုင်းမူတာရောခေါ်ဖောက်ပုံခရိုင်မှာတန်လွင်ငင်းရင်းဥယျာဉ်တည်ဆောက်ဖို့အခက်အခဲရှိနေပုံကိုဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
အစိုးရတက်လက်အောက်ကကရင်နယ်ကြားဆောင်တပ်နဲ့တရုတ်စီးပွားရေးသမားတို့ကဥသွဲအကောင်အထည်ပေါ်နေတဲ့နေဆက်ကတရုတ်မျိုးတက်ကြီးကိုလောင်ကစားဝန်ကြီးတွေအဖြစ်တပ်ပတ်ထားကြပါတယ်။ဒုစရိုက်လုပ်ငန်းတွေပေါ်ပေါက်လာတာကိုဝေဖန်ရှုံ့ချကြတယ်လို့သဘာဝပတ်ဝန်းကျင်နဲ့ကရင်ရိုးရာအစင်အလာတိမ့်တိမ့်နဲ့အစီအစဉ်ကိုချီးကျူးဂုဏ်ပြုကြပါတယ်။အစိုးရတက်နဲ့အပြည့်ရထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးထိန်းချုပ်တဲ့မူတီယော်ခေါ်ပပုန်ခရိုင်ကတန်လွင်ငင်းရင်ဥယျာဉ်ကိုမကြာမီကကုလသမဂ္ဂ UNDP ကအီကွေတာစုချင်းပြင်ပါလေ။ဌာနေတိုင်းရင်းသားတွေရဲ့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးနဲ့ဘဝပြစ်တင်ရေးကြိုးပမ်းချက်ကိုအတိအမှတ်ပြုတဲ့ကုလသမဂ္ဂစုဖြစ်ပါလေ။စုချင်းငွေကဒေါ်လာ1000သာဖြစ်ပေမဲ့ကုလသမဂ္ဂညီလာခံမှာပါဝင်ခွင့်ရမှာဖြစ်လို့တန်လွင်ငင်းရင်ဥယျာဉ်ကိုမြန်မာအစိုးရအတိအမှတ်ပြုရတဲ့အခြေအနေအထိရောက်ရှိလာနိုင်ပါလေ။KNU နဲ့အစိုးရတပ်အပြည့်အခရဆဲဖို့သဘောတူပြီး6နှစ်အကြာမှာတန်လွင်ချင်းချင်းဥယျာဉ်ကိုတည်ဆောက်ပါလေ
။ဒေသခံကရင်လူထုကရင်သတ္တဌာနနဲ့ကရင်သဘာဝပတ်ဝန်းကျင်ကွန်ရက်တို့ရဲ့ကြိုးပမ်းဆောင်ရွက်မှုတွေကြောင့်2018နှောင်းပိုင်းမှာတန်လွင်ချင်းချင်းဥယျာဉ်တည်ထောင်ကြောင်းကြေညာနိုင်ပါလေ။2012အပြည့်အခရဆဲရေးသဘောတူညီချက်ကိုအောက်ချိန်မှာလက်တွေ့အကောင့်ထဲဖော်တာဖြစ်ပါလေ။တန်လွင်ချင်းချင်းဥယျာဉ်ဟာမြေဧကတသန်း3သိန်းကျော်ကျယ်ဝန်းပြီးကျေးရွာပေါင်း300ကျော်ပတ်ဝန်းနဲ့နေပြည်ဖြစ်ပါတယ်။ကရင်ပြည်နယ်မှာအစိုးရတပ်စခန်း300ကျော်ရှိတဲ့နဲ့ဖပုံကရိုင်မှာ80ကျော်ရှိပါတယ်။ဒါကြောင့်အစိုးရတပ်နဲ့ကရင်တပ်ဖွဲ့တွေကြားပြစ်ခတ်မှုတွေရှိပြီးစောင့်ကြည့်ရေးကော်မတီကိုအပြန်အလှန်တိုင်ကြားစာပေးပို့တာမျိုးတွေလည်းရှိနေပါတယ်။အစိုးရတပ်စခန်းတွေကြားဆက်သွယ်ရေးကောင်းမှုရွယ်ပြီးကားလမ်းတွေဖောက်လုတာကိုကရင်ဘက်ကမကျေနပ်လို့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ရတာပါ။
ဖပုံမျိုးနယ်မှာဒေသဖွံ့ဖြိုးရေးအထောက်အကူပြုလမ်းနဲ့တိုက်ရိုက်ခါဖို့လမ်းတွေဖောက်လုပ်နေတာကိုစောင့်ကြက်တဲ့တပ်ဖွဲ့တွေကို KNU ဘက်ကတိုက်ခိုက်တယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကဧပြီလ2ရက်နေ့ကကြေညာပါတယ်။2019နိုဝင်ဘာလကစပြီး2020ဧပြီလအထိ6လအတွင်းအစိုးရနဲ့ KNU အကြားထိတွေ့တိုက်ခိုက်မှုတွေအချိန်ပေါင်း40မိုင်းနှင်းပောက်ကွဲမှု23ကြိမ်မိုင်းနှင်းတိုက်ခိုက်မှု3ကြိမ်လုံမိုင်းပေါ်ထုံးမှု18ချိန်ဖြစ်ပွားတာကိုအစိုးရဘက်က KNU ဌာနချုပ်ကို94ချိန်အကြောင်းကြားခဲ့တယ်လို့လည်းဖော်ပြပါတယ်။တန်လွင်ချင်းရေးဥယျာဉ်ကော်မတီဝင်အချုပ်အစိုးရတပ်ရဲ့ပြစ်ခတ်မှုကြောင့်ပြေဆုံးရတာကိုကရင်ဘက်ကသတင်းထုတ်ပြန်ပါတယ်
။ KNU နဲ့ဒေသခံကရင်လူထုရဲ့သဘောတူညီချက်မရဘဲအစိုးရတပ်ကလမ်းဖောက်တာဟာအပြစ်ခတ်ရစဲရေးသဘောတူညီချက် NCA ကိုချိုးပေါက်တာဖြစ်တယ်လို့ကရင်ဘက်ကဆိုပါတယ်။နှုတ်ဦးနှစ်ဖက်သဘောတူမှသာလှုပ်ဆောင်ခွင့်ရှိတယ်လို့ NCA ကဆိုပေမဲ့အစိုးရတပ်ကဇွတ်အတင်းလှုပ်တာကြောင့်ထိတ်တဲရင်ဆိုင်တိုက်ခိုက်မှုတွေဖြစ်လာရတာလို့ KNU ဘက်ကပြောပါတယ်။အစိုးရတပ်ဟာသူ့နေရာသူနေရင်ပြဿနာဖြစ်နိုင်စရာအကြောင်းမရှိဘူးလို့ဆိုပါတယ်။ KNU ထိန်းချုပ်တဲ့နေမြေတွေကျူးကျော်လာလို့ထိတွေ့တိုက်ပွဲတွေဖြစ်လာရတာလို့ KNU တွဲဖက်အတွင်းမှပရိုဆောလာထွန်းကပြောဆိုကြောင်း KNC သတင်းဌာနရဲ့ AP 9ရက်နေ့ထုတ်သတင်းမှာဖော်ပြပါတယ်။အစိုးရတပ်ရဲ့တောင်ပိုင်းစစ်ဌာနချုပ်လက်အောက်ခံတပ်ဖွဲ့တွေဟာကရင်ကျေးရွာအချို့ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတွေထွက်ပြီးတိမ်းရှောင်နေရတယ်လို့ KNU ဘက်ကတိုင်ကြားထားပါတယ
်။အစိုးရတပ်နဲ့ KNU တပ်မဟာ၅ဌာနချုပ်ဟာနေမြေကျူးကျော်မှုနဲ့ပတ်သက်ပြီးပစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာဦးတွဲစောင့်ကြည့်ရေးကော်မတီ JMC ကိုကန့်ကွက်စာတွေမကြာခဏပေးပို့လို့ရှိပါတယ်။ဖပုန်ခရိုင်က KNU တပ်မဟာ2တပ်မဟာ9နဲ့တပ်မဟာ9ထိန်းချုပ်တဲ့ဒေသတွေမှာအစိုးရတပ်အင်အား20တိုးလာတာဟာအပြည့်အခရစဲရေးသဘောတူချက် NCA ကိုအယုံကြည်နေပါစေတယ်လို့ခရင်ဘက်ကမြင်ပါတယ်။စစ်အင်အားတိုးချဲ့တာကို NLD အစိုးရအနေနဲ့ဘာမှမတတ်နိုင်ပေမဲ့အစိုးရမှလည်းတာဝန်ရှိတယ်လို့ခရင်ဘက်ကမြင်ပါတယ်။အစိုးရအပြောင်းအလဲတွေဖြစ်လာပြီးမြန်တိုင်းရင်းသားကိုဆက်ဆံပုံကတော့မပြောင်းလဲဘူးလို့ခရင်ဘက်ကမြင်ပါတယ်။အရင်အစိုးရတွေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရဟာတိုင်းရင်းသားအပေါ်မှာအမြင်ချင်းတူတယ်လို့ဆိုပါတယ်။အစိုးရတိုင်းဟာတိုင်းရင်းသားကိုချုပ်ကင်လိုကြတယ်လို့ KNLD ဒုစီဦးစီးချုပ်ကဆိုပါတယ်။တန်လွင်ငင်းရင်ဥယျာဉ်နဲ့ပတ်သက်ပြီး NLD အစိုးရနဲ့ဆက်သွယ်မှုအလွန်နည်းတယ်လို့ KNU ဘဟုကော်မတီတူကပြောဆိုသွားပါတယ်ခင်ဗျာ။